Welcome to the Voice of America in Burmese.
Mingla Manek Himashi, Natasako Gunis Abdinvala Nasakone, Taljani Manekin VOE Season Drigo, American Tiransu, Muro, Washington, DC, Gani, Tayai Tolu Nibavi, Findomita, Nestle Lise, Nazate, BN VOE, Facebook, Samyana, VOE Burmese News Gani, Birole, Tolu Jaina, Dini Nazan, Nimarishin.
ကျမခွန်ညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်။မင်္ဂလာပါရှင်။ကျမခင်ရတပ်ပါဒီမနက်ခင်သတင်းတွေကိုကိုရဲမင်းထုတ်နေတူကြီးညာပေးမှာပါရှင်။သတင်းပေးတဲ့ဦးရဲ့ဖော်ထုတ်ချက်ကိုအခြေခံပြီးတော့သူ့ပေါ်မှာတရားစွဲဆိုဖို့စုံစမ်းနေခြင်းပါပဲ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်တိုဘာ16ရက်နေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်တိုဘာ16ရက်နေ့မှာပဲအမေရိကန်သ membawa Rohingyas ini kembali ke rumah mereka di Rakhine State. Kita
Longjaw State Chaya bi nei thai yi asin pye mae asin ni myo phit aw phan di pe bo lo at de chaung Indonesia ba da ne pyo twa da ko le thau lwin pe u ma ba shin.နေပြည်တော်ရန်ကုန်နဲ့မန္တလေးပါဝင်မြို့ကြီးတွေကိုတိုက်ခိုက်မယ်ဆိုတဲ့သတင်းပေါက်ကြားမှုဟာပြည်သူတွေကိုကြောက်စိတ်ပေါအောင်ရည်ရွယ်ချက်ထားပြီးလုပ်နေသလားဆိုတဲ့သုံးသပ်ချက်ဗင်နီဇွဲလားသမ္မတရဲ့ရုရှားပြည်စင်ဟာစီးပွားရေးထက်မဟာမိတ်အင်အားတောင်းတင်ကြောင်းစန့်ကျင်သူတွေနဲ့အမေရိကကိုပြတဲ့ခီးလို့လည်းဆိုပါတယ်ဒီလိုသတင်းစွာလေးမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်တရင်ပေတူရဲ့ဖော်ထုတ်ချက်ကိုအခြေခံပြီးသူ့အပေါ်မှာတရားဆွဲဆိုနိုင်ရတဲ့စုံစမ်းနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွတ်တော်ဒီမိုကရက်အမတ်တွေနဲ့သတင်းမီဒီယာတွေကိုတံပြန်ပြီးတော့ထိုးနှက်ခဲ့ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကနေဝါရှင်တန်မြို့တော်ကိုပြန်လာတဲ့ကြက်သက်ပရီးနေမှာပဲသမ္မတထရမ့်ကဒီမိုကရက်တွေရဲ့လောက်ရဟာရှက်စရာကောင်းတဲ့လောက်ရဖြစ်ပြီးအောက်လွတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ဖာလည်းဇလန်းအတုတွေကိုဖန်တီးနေတယ်လို့ဆက်ဆွဲပြောကြားလိုက်ပါတယ်။ဒါတိုင်းပြည်အတွက်တိတ်ကိုဆက်စရာကောင်းတဲ့အပြစ်မရှိအပြစ်ရှာတဲ့လောက်ရပဲလို့လဲသတင်းတောက်တွေကိုသမ္မတကပြောပါတယ်။သမ္မတနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတတို့ရဲ့တယ်လီဖုန်းကနေတဆင့်စကားပြောဆိုရမှာမတော်မလျော်ကိစ္စတွေတစ်ခုမှမပါကြောင်းသူဟာအာဂရီလိုက်စားတယ်လို့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့တားဖာကဆွဆွဲတဲ့ကိစ္စဟာလဲလုံးဝမမှန်ကြောင်းပိုးပြီးတော့အခိုင်အမာခုခံပြောကြားသွားပါတယ်။ဒါအပြင်ဒီအချက်လက်တွေကို whistleblower လို့ခေါ်တဲ့သတင်းပေးရဲ့လက်ထဲကိုရအောင်ထည့်ပေးလိုက်သူကဘယ်သူဖြစ်မယ်ဆိုတာကိုသူသိပြီးတော့သိကျင်နေကြောင်းလည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်
။ Saudi Arabia နိုင်ငံတွင်လေကြောင်းကနေတိုက်ခိုက်ခံရမှုတွေနောက်ထပ်မဖြစ်ပေါ်စေရတဲ့ဒုံးကျည်တန်တံပြန်ကာကွယ်နိုင်တဲ့ Patriot ဒုံးကျည်ပစ္စည်းတစ်ခု Radar စနစ်၄မျိုးနဲ့ American စစ်သား၄၀၀လောက်ကို American ကာကွယ်ဝန်ကြီးဌာနက Saudi Arabia နိုင်ငံကိုဆဲလွတ်ပေးပို့ခဲ့ရတယ်။နောက်ထပ် Patriot ဒုံးကျည်ပစ္စည်းတစ်ခုနဲ့THAAD third လို့ခေါ်တဲ့လေကြောင်းရံကာကွယ်ရေးစနစ်ကိုလည်းလိုအပ်ရင်ဆေးလွတ်ချထားဖို့ပြင်ဆင်ဆောင်ရွက်နေတယ်လို့လည်းပင်ကွန်ပြောခွင့်ရဂျိုနသန်ဟော့ဖ်မန်ကတောက်ကြားနေကပြောပါတယ်။အခုလိုဒုံးကျည်ကာကွယ်နိုင်တဲ့လက်နက်စနစ်တွေကိုပြေပို့တာဟာဒီလအစောပိုင်းကဆော်ရီရေတန်းလုပ်ငန်းတချို့လေကြောင်းကတိုက်ခတ်ခံရတာကိုတုံ့ပြန်တဲ့ပထမခြေလှမ်းဖြစ်ပါတယ်။အဲ့ဒီတိုက်ခတ်မှုကိုအီရန်နိုင်ငံကလှုပ်ဆောင်ခဲ့တယ်လို့အမေရိကန်ရာရှိတွေကစွပ်စွဲထားပြီးဒီတိုက်ခတ်မှုကအီရန်နိုင်ငံရဲ့အနောက်တောင်ပိုင်းကလာတာဖြစ်ကြောင်းတပ်တည်အဖြစ်လောင်ကျွမ်းနေတဲ့လက်နက်အပိုင်းစားတွေထက်ပိုခိုင်လုံတဲ့အထောက်အထားတွေရှိကြောင်းလည်းပြောပါတယ်။ဒါပေမဲ့အမေရိကန်ဆိုရဘက်ကအခုထိတော့အထောက်အထားတွေကိုထုတ်ဖော်ပြသခြင်းမရှိသေးပါဘူး။အီရန်နိုင်ငံကတော့တိုက်ခတ်မှုမှာသူတို့တာဝန်မရှိကြောင်းညှင်းဆိုထားပါတယ်။ Patriot ဒုံးကျည်ပစ္စည်းတွေနဲ့လေကြောင်းရန်ကာကွယ်ရေး Radar စနစ်တွေဟာဆော်ဒီအာရေဗျနိုင်ငံမြောက်ပိုင်းတခြားလေရင်ပိုင်းတွေကိုစောင့်ကြည့်ကာကွယ်ဖို့ဖြစ်ပါတယ်။အီရန်နိုင်ငံသမ္မတဟာဆန်ရူဟာနီကပါရှန်ပင်လယ်ကွေ့မှာနိုင်ငံတကာတွေရောက်ရှိတက်ဆွဲမှုဟာဒေတာတွင်ပိုလို့သာမလုံမချုံဖြစ်စေမယ်လို့တင်းနေတဲ့တင်းတွေကပြောခဲ့ပါတယ်။ American ကာကွယ်ဝင်ကြီး Mark Esper ကတော့ American တပ်ဖွဲ့တွေနဲ့လက်နက်တွေဒေတာတွင်ကိုဆင်လွတ်တာကာကွယ်ရေးအတွက်ယူရတာဖြစ်ကြောင်းတောက်ကြားနေကပြောကြားခဲ့ပါတယ်ခင်ဗျာ။
Iran Nangaha, Uranian Tensin Yetre, a simian centrifix of Korea, Boho Quasetrigo, Donkyu Nidelu, Gula Tamaga, Nuclear Yisanki Purga, Pyota Labari, Daha, Kaba Inati, Nanganune Yatare, Tamayo at the board to Nijako, Chopa Mutia Lepipari, Pinde Drin Tanane, Writers, Drin Tanari, Yashi Tare, IAEA called Nanganaga Anumi Swine, Agency at Sin Kansaya. Iran Nanga Nantas Sayungani, a senior Boho Quasetriha, Uranian Tansen Uranium Drago, Suzan Tare, Damamho, Suzan Porta, Pinsen Nirelu, Subari, Iran Atompu Nira, Boho Quaset, a Yetra Hale, a Yendonga, Tishi Target, a Yetra Tapobro, Nyare Lule, Erikin, Sien Kazama, Popia Tabari, Daha, Iran Boma Tans Cut, Yeru Beso Muri, Short Chapi. Nuclear season will get that tencho mesure, Natal Sangaronga, Iran Yatare, nuclear science aboard to Nichago, Chopa Mukia Lepsipari, Erilu, the board to Nichagani, American Tamara, Donald Trump, Natal Sashi Kunitema, no track cabiro, Iran Boma, Duncan Muri, Pianpiro, Lola, Jenga Sabiro, Iran Pekale, D. Chopa Murigo, Zeta Lola, Kera Pipari, Natal Sanga, the board to Nichetema, American Pianpiro, Wenla Lushin, Iran Pekale, Pianpiro, Lina Pamelo, Iran Suya, Pioquia. Ali Rabiga, Bodapuni Mabe, Pioja Kebari.
Afghanistan and the Marauko boys in Nima, Chimbao, Shinichi Mabe, Saname Pimurio, now Shapi Melo, Afghan Talibaniga, Chinchau Labare, Taliban Puega, Topian, Jinja Gemma, Mujahidin Rialunga, Tanangalunga, Yuko Puerigo, now Shet, Tasi Pibo Dre, Taliban Puega, Yunja Jow, Afghan Bidurin in Emane, Nemane, and near Jundriavo, Shijau, Jinja Gemma, Popia Tavare. Afghanistan and Yamashida, Kuladunga Kuni Bay Mission, Poe, UN, AMIGARO, Democracy, Kuyego, Don Chame, Yatarigo, Taka Dari Malopo, Taliban Pago, Taiton Tavare, Kuladunga, Dimujoya, Afghanistan and Sanya to Gozle, Tadamichi, Yamamutoha, Taliban Poe went to Chune, Iganiga, Katanang and Doha, Numa, Twiston, Ebi, Yukawa Sanya, Jampakunkisa in Abatabi Sunigavare, Yamamutoga, Messana Yongwin, Yukaw Puede, Pawan Pata Dureko, Taika Messoye, Nanganaga Ubrigo, Chubota, Chippi, Siawa. ဒီလိုမျိုးအဖြစ်အကျုံးဝင်ရောက်ရှိသွားနိုင်ကြောင်းအဖြစ်ကျူးလူနေတွေအနေနဲ့သူတို့ကျူးလွန်တာတွေအပေါ်တာဝန်ယူရမှာဖြစ်ကြောင်းပြောသလိုရွေးကောက်ပွဲနောက်ဆက်ပြီးမဲ့တာလီဘန်ဖွဲ့ရဲ့ထုတ်ပြန်ချက်ကိုလည်းပြန်လည်ရုပ်သိမ်းပေးဖို့လည်းတိုက်တွန်းခဲ့ပါတယ်စစ်သေးကြတာလီဘန်ဖွဲ့တွေအနေနဲ့ရွေးကောက်ပွဲနဲ့ဆက်နေတဲ့တိုက်ခိုက်မှုတွေကိုလုံးနေခဲ့ပြီဖြစ်ရမှာပါဝ ပြီး50ကျော်တန်ရာရရှိခဲ့ပါတယ်ခင်ဗျာ
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် Ranger ဒုက္ခသည်တွေကိုတက်တရနိုင်ငံမှာအခြေချရေးဆွေးနွေးဖို့အတွက် Bangladesh အစိုးရကလမ်းဖွင့်ထားတယ်လို့နယူးယောက်ကုလသမဂ္ဂထရီနီလာကန်ကိုတက်ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဒေါက်တာ AK Abdul Momon ကသတင်းထုတ်တွေကိုပြောကြားလိုက်ပါတယ်။တကယ်လို့ Ranger ဒုက္ခသည်တွေကိုခေါ်ယူဖို့အတွက်စိတ်ဝင်စားတဲ့နိုင်ငံရှိလာမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကအကျိုးဆုံးချောင်းလဲပြောတာပါ။ဒီဒုက္ခသည်တွေကိုခေါ်ယူခြင်းနဲ့ဆန္ဒရှိချောင်းပြတာတဲ့နိုင်ငံတချို့ရှိနေပေမဲ့လူကြားကောက်အောင်သာပြောနေတာမျိုးဖြစ်နေပြီးဒါမျိုးကိုဘင်္ဂလားဒေ့ရှ်ကမလိုချင်ချောင်းနဲ့ဒုက္ခသည်90တမမဟုတ်3000လောက်ကိုခေါ်ယူတာမျိုးကိုဘင်္ဂလားဒေ့ရှ်ဘက်ကဖြစ်စေခြင်းပေမဲ့သူတို့က5ယောက်တမမဟုတ်10ယောက်လောက်ပဲခေါ်ကြနာတွေ့ရတယ်လို့လည်းပြောပါတယ်အခုလိုပြောကြတဲ့နိုင်ငံဟာဘယ်နိုင်ငံလဲဆိုတာကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကထုတ်ဖော်မပြောကြပါဘူးတချိန်တည်းမှာပဲချက်တပရင်းတွေကကုလသမဂ္ဂလူခွင့်ကောင်စီညီလာခံမှာမြန်မာနိုင်ငံရဲ့ရွန်ဂျာမွတ်စလင်တွေနဲ့လူနည်းစုတွေပေါ်မှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အဆုတ်ပြုဆုံးဖြတ်ချက်ကိုထောက်ခံမဲ့32မဲကန့်ကွက်မဲ့12မဲကြားနေမဲ9မဲနဲ့အတည်ပြုခဲ့ပါတယ်ဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးကတော့ဒီဆုံးဖြတ်ချက်ကိုပယ်ချခဲ့တဲ့အပြင်ဒီဆုံးဖြတ်ချက်ဟာရွန်ဂျာနဲ့တခြားလူနည်းစုတွေပေါ်မှာလူခွင့်ချိုးဖောက်မှုလို့နာမည်သက်ထားပေမဲ့တကယ်တမ်းမှာရခိုင်ပြည်နယ်ထဲမှာနေထိုင်တဲ့အတိုင်းဝန်းတစ်ခုကိုပဲဥတီကိုစားပြုနေတာတွေ့ရကြောင်းညီလာခံမှာပြောကြားခဲ့ပါတယ်
မြန်မာထိုင်းနဲ့မလေးရှားနိုင်ငံတွေအကြားချိတ်ဆက်လှုပ်ရှားနေတဲ့လူမောင်ကိုဂိုင်းတိုင်းကိုမလေးရှားရတပ်ဖွဲ့ကဖြိုခွင်းခဲ့ရမှာမလေးရှားနိုင်ငံသားလူမျိုးဂိုင်းကောင်းဆောင်ပါဝင်လူ89ဦးကိုဖမ်းဆီးရမိခဲ့ပါတယ်မလေးရှားပြည်ထောင်စုရတပ်ဖွဲ့ဘူကစ်အမန်ရဲ့အထူးတပ်ဖွဲ့ကစက်တင်ဘာ22ရက်ကနေ25ရက်နေ့ထိစစ်ဆင်ရေးတွေပြုလုပ်ခဲ့ပြီးနောက်အခုလိုဖမ်းဆီးရမိခဲ့တာပါ၄ရက်အတွင်းကလန်ဗယ်လီပီဟန်နဲ့က Kadak Kila Dampini Agani Yabon Sanani Yago when you're singing at the Pansi Gayama. Did I get Malady and Mimali Murigo Pansi Yamida Pijampu Bukit Ame Atui Tapoga to the Anya Jaimudu Pidu that dot Chong Kong Kok up your way? Says we do Mimani and that Chosa Choyago Pansi Tinding Gayjao. Kang goes on Mimanga Uba when a gang yet the Chapo when they do. Lurigo that you put some bid in the agent reappears on your need and Malinga Yakula Pansi Yamikajan to up your way. Mimani and Daluha Malishan and Dre, the Yamu and Monko called Dwin Kalayadu Ripidelu Yungiabi, through the Rego, Galan Valley, Pihan Pinane, Kila Dampina Rego, Bosong Gay, Pijaule.
ဒီတစ်ပတ်အတွင်းဆန္ဒပြသူပေါင်း2200ကိုထိန်းသိမ်းခဲ့တယ်လို့အီဂျစ်လူခွင့်ရေးဖွဲ့ကပြောပါတယ်အီဂျစ်စီးပွားရေးနဲ့လူမျိုးရပိုင်ခွင့်ဌာနရဲ့ချက်သတင်းတွေထုတ်ပြန်တဲ့ကြေညာချက်ထဲမှာအဖမ်းခံသူ1900ကျော်နဲ့အရွယ်မရောက်သေးသူ60ကျော်ရောက်ပါတယ်လို့ဖော်ပြပါတယ်ကိုင်ရိုမြို့တော်နဲ့တခြားဒေသများပြားမှာပြီးခဲ့တဲ့တောက်ကြာကဆာရှာဘာဘာဆန္ဒပြမှုတွေဖြစ်ပြီးရာနဲ့ချ
American နိုင်ငံတိုင်းဝန်ကြီးဌာနကထည့်သွင်းတက်မှတ်လိုက်ပါတယ်။အဲ့ဒီလိုတက်မှတ်လိုက်တဲ့အတွက် Castro နဲ့သူ့ရဲ့သားသမီးတွေ American နိုင်ငံတွင်ဝင်ရောက်ခွင့်ရရှိတော့မှာမဟုတ်ပါဘူး။ Castro ဟာ Cuba သမ္မတမဟုတ်တော့ပေမဲ့သူဟာ Communist Party ခေါင်းဆောင်အဖြစ်ဆက်လက်တာဝန်ယူနေကြောင်း American နိုင်ငံတိုင်းဝန်ကြီး Mike Pompeo ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Communist Party ရဲ့ပထမအတွေ့အကြုံမှုအဖြစ် Raul Castro ဟာထောင်နဲ့ချီတဲ့ကျူဘာနိုင်ငံသားတွေကိုဥပဒေမဲ့တရားစီရင်မှုတွေမှာပြုလုပ်ခဲ့ပြီးလောလောဆယ်မှာနိုင်ငံရေးအကျဉ်းသားတရားကျော်ဟာလည်းအကျဉ်းဆောင်တွေရှိနေဆဲဖြစ်တယ်လို့ကြေညာချက်မှာပါရှိခဲ့ပါတယ်။ Raul Castro ကကွယ်လွန်သူကျူဘာကောင်းဆောင် Fidel Castro ရဲ့ညီဖြစ်ပြီးကျူဘာနိုင်ငံရဲ့အာဏာအရှိဆုံးပုဂ္ဂိုလ်တစ်ခုဖြစ်သတ်မှတ်ခံရဆဲဖြစ်ကြောင်းပါခင်ဗျာ
။တောက်ကြနေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်နှาศင်ကြရပါမယ်။မနေ့ကကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာရိုဟင်ဂျာမွတ်စလင်တွေနဲ့မြန်မာနိုင်ငံအတွင်းလူနည်းစုလူမျိုးတွေအပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အဆိုပြုချက်ဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုခဲ့ပါတယ်။မြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့ဒီအဆိုပြုချက်ကိုကန့်ကွက်ခဲ့သလိုဆုံးဖြတ်ချက်တွေဟာတစ်ဖက်သက်ဖြစ်တဲ့သတင်းအချက်အလက်တွေပေါ်အခြေခံထားတယ်လို့လည်းခြေပါခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့ကိုသားညွန့်ဦးကပြောပြမှာပါရှင်
။ဒီမြန်မာလူ့ခွင့်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုတော့ EU ဥရောပသမဂ္ဂနဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့ကပူးတွဲပြီးတော့တင်သွင်းတာဖြစ်ပါတယ်။မဲခွဲဆုံးဖြတ်တဲ့နေရာမှာတော့ထောက်ခံမဲ32မဲ၊ကန့်ကွက်မဲ12မဲ၊ဂျားနီ9မဲနဲ့ဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုလိုက်ကြပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ချိုးဖောက်မှုတွေကိုတာဝန်ယူတာဝန်ခံဖို့နဲ့နိုင်ငံတကာအနေနဲ့လည်းဒီပေါ်မှာမျှတတဲ့တရားစီရင်ရေးအများဆုံးဖြစ်လာဖို့တိုက်တွန်းတောင်းဆိုတယ်လို့ OIC ဖွဲ့ကူစားပြုတဲ့ပါကစ္စတန်နိုင်ငံကူစလေကဒီမူကြမ်းမဲမခွဲခင်လေးမှာအခုလိုပြောဆိုသွားပါတယ်
။ We call for taking all necessary legal steps to facilitate and expedite fair and independent criminal proceedings to hold the perpetrators to account.
လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့သူတွေပေါ်ညှတာတဲ့တရားစီရင်ရေးဖြစ်လာဖို့လိုအပ်တဲ့ဥပဒေကြောင်းအရရေးယူဆောင်ရွက်မှုတွေကိုအမြန်လုပ်ဆောင်ဖို့ကျွန်တော်တို့တောင်းဆိုပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးကိစ္စကိုလူသားချင်းစာနာမှုအခြေခံတတ်တတ်နဲ့ကင်တွယ်လို့မရပါဘူး။သူတို့ရဲ့မွေးရပါနိုင်ငံသားအခွင့်အရေးနဲ့ပါဖြည့်ရှင်းဆောင်ရွက်ကြရမှာပါ။ဒါကိုဒီအဆိုပြုချက်ထဲမှာတိုက်တွန်းထားပါတယ်
။ဒီဆုံးဖြတ်ချက်မူကြမ်းကိုမြန်မာနိုင်ငံဘက်ကတော့ပြင်းပြင်းထန်ထန်ကိုကန့်ကွက်ပါတယ်။တဖက်သက်ဆန်တဲ့သတင်းအချက်အလက်တွေမမှန်ကန်တဲ့သတင်းအချက်အလက်တွေကိုအခြေခံထားတဲ့ကုလသမဂ္ဂအစီအစဉ်တွေအပေါ်မှာမူတည်ပြီးတော့ဒီဆုံးဖြတ်ချက်ထွက်လာတဲ့အတွက်ဒါကိုလက်မခံနိုင်ဘူးလို့ဂျနီဗာကုလသမဂ္ဂဌာနဆိုင်ရာဒီမြန်မာအတမတ်ကြီးဦးကျော်မိုးထွန်းကပြောဆိုတုံ့ပြန်ခဲ့ပါတယ
်။ I would like to state our total rejection of the politically motivated and intrusive draft resolution L21-1.Let me mention
ကုဆုံးဖြတ်ချက်မူကြမ်းဟာနိုင်ငံရေးပြောကပါပြီးစိတ်ပျက်စရာကောင်းတာမဟုတ်ကျွန်တော်တို့အနေနဲ့လုံးဝကန့်ကွက်ပယ်ချပါတယ်။ဘာကြောင့်ခုလိုကန့်ကွက်တယ်ပြောရရင်ပထမဆုံးအချက်ကတော့ခုလိုနိုင်ငံတကာနိုင်ငံချင်းစီကိုကွက်ပြီးဆုံးဖြတ်ချက်တွေချနေတဲ့အပေါ်မှာမြန်မာနိုင်ငံအနေနဲ့မူအားဖြင့်ကန့်ကွက်ထားပါတယ
်။ဒီဆုံးဖြတ်ချက်ပေါ်မှာကန့်ကွက်တဲ့အထက်မြန်မာအင်ဒီဂျင်တရုတ်နိုင်ငံလည်းပါပါတယ်။ရခိုင်အရေးဒုက္ခတွေအရေးတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအနေနဲ့အပြုသဘောချင်းကပ်သိပြီးတော့အခုလိုနိုင်ငံတကာတရားရုံးမှာစီရင်ဖို့ပြောနေတာတွေဟာတစ်ဖက်မှာအဆုဘက်ကိုဥတီသွားနိုင်တယ်ဆိုပြီးတော့ထောက်ပြပါရတယ်။ဒ တရုတ်နိုင်ငံအနေနဲ့ရခိုင်ပြည်မှာအဖြစ်ထွက်အောင်လို့အပြုသဘောဆောင်ချဉ်းကပ်နေတယ်လို့လည်းတရုတ်ကိုယ်စားလှယ်ကအခုလိုပြောဆိုသွားပါတယ
် The third informal meeting between foreign ministers of China, Myanmar and Bangladesh was held in New York.And the meeting reached three common points.
တရုတ်၊ Bangladesh, Myanmar နိုင်ငံသားရေးဝန်ကြီးသုံးဖွဲ့ဆိုင်တွေ့ဆုံပွဲကိုတတိယအကြိမ်ဖြစ်နေနယူးယောက်မြို့မှာပြီးခဲ့တဲ့ရက်ကပဲလုပ်ခဲ့ပါတယ်။ဒုက္ခသည်တွေနေရက်ပြန်ရေးနဲ့ရခိုင်ရေးနဲ့ပတ်သက်လို့ဒီအစည်းအဝေးကနေအချက်သုံးချက်ရခဲ့ပါတယ်။ဒုက္ခသည်တွေစောလင်စွာနေရက်ပြန်ရေးအတွက်နိုင်ငံသုံးနိုင်ငံလုံးရဲ့နိုင်ငံရေးစိတ်ဆန္ဒရှိကြပါတယ်။ဒုက္ခသည်တွေပြန်ရေးကိုဖြစ်နိုင်သမျှမြန်မြန်ဆောင်ရွက်ဖို့မြန်မာရောဘင်္ဂလားဒေ့ရှ်ကပါသဘောတူထားပါတယ
်ဒါကတော့တရုတ်နိုင်ငံကုစလေဘက်ကနေပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်ပြသွားတာပါဒေသတွင်းနိုင်ငံလည်းဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးနီးကပ်တဲ့နိုင်ငံတနေနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံကတော့ဒီဆုံးဖြတ်ချက်မူကြမ်းကိုအချိန်ယူလေ့လာဖို့သူတို့မရှိတာကြောင့်ကြားနေဖြစ်နေမဲ့ပြီးရပ်တည်သွားပါတယ်အခုဒီဆုံးဖြတ်ချက်မူကြမ်းထဲမှာတော့မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့လူနည်းစုတွေပေါ်လူခွင့်ချိုးဖောက်မှုတွေဆက်ရှိနေတယ်ဆိုတဲ့သတင်းတွေပေါ်မှာစိုးရိမ်မကင်းဖြစ်တဲ့ကြောင်းဖော်ပြတယ်လို့နောက်ထပ်လူခွင့်ချိုးဖောက်မှုတွေကိုဟန်တားနိုင်ဖို့အတွက်ပြီးခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်လူလတ်တဲ့တရားရေးအရာရေးယူဖို့ဆိုပြီးတော့တိုက်တွန်းပါတယ်။ဒါပြင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးတွေကိုကုလသမဂ္ဂအထူးတွေညီလာခံဘက်ကလွှဲပြောင်းပေးရဖို့ကိုလည်းဆုံးဖြတ်ထားပါတယ်။မြန်မာဆွေရကူလည်းဒီကုလသမဂ္ဂရဲ့လူခွင့်ရေးစုံစမ်းရေးမှုတွေနဲ့ဒီပူးတွဲလက်တွဲဆောင်ရွက်ဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံဘက်ကတော့ဒီကုလသမဂ္ဂနဲ့နိုင်ငံတကာကတုံးနေတဲ့ရိုဟင်ဂျာဆိုတဲ့စကားရကူအတုံးနှုံးကိုလက်မခံလို့ပဲကုလသမဂ္ဂလူခွင့်ရေးတာဝန်ရှိသူတွေကိုလည်းမြန်မာနိုင်ငံတွင်းကိုပေးဝင်တာမလုပ်ခဲ့ပါဘူးခင်ဗျာ။
ကိုတာညိုပြောပြသွားတာပါရှင်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ရဲ့ဒုတိယကြိမ်ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရတဲ့အတွက်ဒုက္ခသည်တွေအနေနဲ့အခုလိုဌာနပြန်ရေးအစီအစဉ်ပေါ်မှာယုံကြည်မှုတွေညော့နယ်လာနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးရက်နိုမာဆူဒီယောဆိုကပြောလိုက်ပါတယ်။ VOA အင်ဒိုနီးရှားဌာနကပေးပို့တဲ့သတင်းလွှာကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
နယူးယောက်မှာကျင်းပနေတဲ့84ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာဘေးထွက်အစည်းအဝေးဖြစ်တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာကြေညာပွဲနေ့ကဆွေးနွေးခဲ့ကြပါတယ်။2019ဩဂုတ်လကရခိုင်ပြည်နယ်တွင်အာဆာကျန်းဖက်ဖွဲ့ကိုမြန်မာလုံခြုံရေးတပ်တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းရိုဟင်ဂျာတိုင်းနယ်ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါ။2019ခုနှစ်ရောက်တဲ့အထိဒီရိုဟင်ဂျာဒုက္ခသည်တွေနေရပ်ကိုမပြောင်းနိုင်သေးတဲ့အတွက်ဘင်္ဂလားဒေ့ရှ်ကဦးစီးပြီးရိုဟင်ဂျာတွေဌာနပြန်ရေးကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုဦးဆောင်ကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုမလေးရှား၊ဆော်ဒီအာရေဗျ၊တူရကီ၊အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေကကိုယ်စားလှယ်တွေအပြင် OIC Islamic ပူးပေါင်းဆောင်ရွက်ရေးကော်ပိုရေးရှင်း၊ကနေဒါအထူးတန်တမန်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တို့ပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီအစည်းအဝေးမှာအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒယ်ဆိုကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားသဘောတူညီချက်ကနေရိုဟင်ဂျာတွေဌာနပြန်ရေးကြိုးပမ်းမှုဟာဩဂုတ်လထဲမှာဒုတိယအကြိမ်ဖြစ်ကြိုးစားမှုမှာလည်းမအောင်မမြင်ဖြစ်ခဲ့ရတယ်လို့အင်ဒိုနီးရှားဘာသာနဲ့အခုလိုပြောပါတယ
်။ Upaya terakhir untuk melakukan repatriasi.
ဒီကိလကရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးတွေနောက်ဆုံးကြိုးပမ်းမှုဟာမအောင်မြင်ခဲ့ပါဘူး။ဒါကြောင့်ဒုက္ခသည်တွေကြားဒီအပေါ်ယုံကြည်မှုတွေလျော့နေလာတာတွေ့ရပါတယ်။
ရိုဟင်ဂျာဒုက္ခသည်အတိုင်းဝိုင်းမှာပါယုံကြည်မှုတွေလျော့ပါနေတာဟာစိတ်ပူစရာအကောင်းဆုံးဖြစ်ကြောင်းပြောကြားခဲ့တဲ့အပြင်ဒီပြဿနာဖြေရှင်းရေးအတွက်နီလန်းရှာဖို့ဟာတိတ်ကိုအရေးကြီးနေပြီလို့လည်းပြောပါတယ်။ဒီကိစ္စကိုအင်ဒိုနီးရှားနိုင်ငံနဲ့တခြားအာဆီယံနိုင်ငံတွေအနေနဲ့ရေရိုးအဖြစ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်ဖို့လိုအပ်ပြီးရေရှည်အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေလိုအပ်နေတဲ့လုံခြုံရေးအတွက်ဆောင်ရွက်ပေးဖို့လည်းအကြံပေးပါတယ်။ဒီလိုဖြစ်လာဖို့အတွက်လူမှုရေးအရာရောစီးပွားရေးအရာပါအထောက်အကူတွေပေးပြီးဖွံ့ဖြိုးလာအောင်လုပ်ပေးရမယ်လို့လည်းပြောပါတယ်
။ဒီကောင်ကိတာမန်ဘာဝါရာဟင်ယက်စ်အင်းကမ်ဘာလီကရူမာမရီကာဒီရာဟင်စတေ့ကိတာချ
ူရင်းဂျာဒုက္ခဒေဝီကိုနေရာရင်းပြန်ပို့မယ်ဆိုရင်သူတို့တွေလုံခြုံစိတ်ချရပြီးနေရေးထိုင်ရေးအဆင်ပြေမဲ့အခြေအနေမျိုးဖြစ်အောင်ဖန်တီးပေးဖို့လိုအပ်ပါတယ်။ဒီလိုပြင်ဆင်ရမှာလဲရခိုင်ပြည်နယ်မှာလူမှုစီးပွားရေးဖွံ့ဖြိုးမှုအပြင်ဒုက္ခသည်တွေရဲ့လုံနိုင်စွမ်းရည်ကိုလည်းအားဖြည့်ပေးဖို့လိုအပ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကကောက်ဆက်ပစားမှာရှိနေတဲ့ဒုက္ခသည်တွေအတွက်ပညာရေး၊ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုပေးဖို့အတွက်လိုအပ်တဲ့အပြင်ရိုဟင်ဂျာအတိုင်းဝိုင်းချမ်းမှာအချက်လက်တွေဖြန့်ဝေပေးဖို့လည်းလိုအပ်တယ်လို့ပြောပါတယ်။ဒါအပြင်ရိုဟင်ဂျာတွေဌာနပြန်ရေးနဲ့ပတ်သက်တဲ့ဒ သက်ဆိုင်ရာအဖွဲ့အစည်းအားလုံးအနေနဲ့စစ်မှန်တဲ့နှစ်ဖက်တွေ့ဆုံပွဲတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့နဲ့တခြားနီလန်းတစ်တွေရှာကြဖို့လည်းအကြံပေးပါတယ်
Complexity ini tidak harus menjadikan excuse jadi menjadikan
ဒီပြဿနာကိုအပြေရှားရမှာလက်ရှိခက်ခဲရှုပ်ထွေးနေတဲ့အခြေအနေကိုဖြေရှင်းမှဖြစ်မယ်ဆိုပြီးဒီတနည်းနဲ့အပြေရှားလို့မရပါဘူးပြဿနာကိုဖြေရှင်းနိုင်ဖို့တခြားနည်းတွေကိုကျမတို့ရှာဖို့လိုအပ်ပါတယ
်အင်ဒိုနီးရှားနိုင်ငံဟာရွန်ဂျာဒုက္ခတွေတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုပေးနေတဲ့အပြင်ဆေးရုံတွေနဲ့အကျောင်းတွေကိုလည်းတည်ဆောက်ပေးကြတာပါစက်တင်ဘာတတိယပတ်ထဲမှာလည်းဘာသာပေါင်းစုံချစ်ကြည်ရေးဆွေးနွေးပွဲကိုအင်ဒိုနီးရှားကကမကထလို့ကျင်းပပေးခဲ့ပြီးဒီဒုက္ခသည်တွေပြဿနာမှာအဓိကလိုအပ်နေတဲ့ယုံကြည်မှုတည်ဆောက်ပေးနေတယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားဝင်ကြီးကပြောပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေကိုပြန်ပြည်လက်ခံဖို့သဘောတူထားတာဖြစ်ပြီးရိုဟင်ဂျာတွေထာနေပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကောကုလသမဂ္ဂအဖွဲ့အစည်းနှစ်ခုနဲ့ပါလက်တွဲပြီးဆောင်ရွက်နေတာလည်းဖြစ်ပါတယ်
တခင်မျိုးသက်ပြောပြသွားတာပါရှင်အခုတော့မျိုးကြီးတချို့မှလုံခြုံရေးချင်းချမှုသတင်းတွေထွက်ပေါ်နေတာကိုလည်းအလှည့်ပေးချင်ပါတယ်နေပြည်တော်ရန်ကုန်မန္တလေးပါဝင်မျိုးကြီးတွေမှဖောက်ခွဲတိုက်ခိုက်မှုတွေလုပ်မယ်ဆိုတဲ့လျှို့ဝှက်သတင်းပေါက်ကြားမှုဟာပြည်သူလူထုစိတ်လုံခြုံမှုကင်းမဲ့ပြီးအကြောက်တရားလွှမ်းမိုးနေအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာမျိုးလားလို့နိုင်ငံရေးလှစ်လာသူတချို့ကသုံးသပ်ကြပါတယ်လုံခြုံရေးတပ်ဖွဲ့ကတော့ပုံမှန်အတိုင်းလိုအပ်တာတွေကိုစီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကသတင်းမီဒီယာကိုပြောပါတယ်အကြောင်းဆုံးကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင
်မြန်မာနိုင်ငံအမျိုးကြီးတွေအထူးသဖြင့်ရန်ကုန်နေပြည်တော်နဲ့မန္တလေးမြို့တွေမှာလုံခြုံရေးအထူးသတိရှိကြဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကစက်တင်ဘာ25ရက်စွဲနဲ့သတိပေးချက်ထုတ်ပြန်ခဲ့တာပါအဲ့ဒီသတိပေးချက်ထဲမှာတော့စက်တင်ဘာ26အောက်တိုဘာ16နဲ့26ရက်နေ့တွေမှာနေပြည်တော်ကိုတိုက်ခိုက်လာနိုင်ခြေရှိပြီးနောက်လာမယ့်လတွေမှာနေပြည်တော်ရန်ကုန်မန္တလေးမြို့တွေကိုတိုက်ခိုက်လာဝယ်ရှိတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကစုံစမ်းစစ်ဆေးမှုလုပ်နေကြောင်းဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံတွင်ရောက်ရှိနေကြတဲ့အမေရိကန်နိုင်ငံသားတွေပြည်တွင်းသတင်းကိုနားဆင်ကြဖို့နဲ့လုံခြုံရေးအသိရှိကြဖို့ကိုလည်းတိုက်တွန်းထားပါတယ်။လုံခြုံရေးတပ်ဖွဲ့ကတော့ပုံမှန်အတိုင်းလိုအပ်တာတွေကိုစီစဉ်ဆောင်ရွက်နေကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ပြောခွင့်ရရဲမှူးကြီးမျိုးသူစိုးကမီဒီယာတွေကိုရှင်းပြပါတယ်
။အွန်လိုင်းပေါ်မှာပြန့်နေတဲ့သတင်းတွေကြောင့်မို့လို့ဘယ်နေရာမှာတော့တိုးမိပြီးဆောင်ရွက်ပါတယ်။ဘယ်နေရာမှာတော့ပုံမှန်ဦးရောလုံခြုံရေးချထားပါတယ်ဆိုတဲ့အနေအထားလို့မဟုတ်ပါဘူးခဲ့။ကျွန်တော်တို့ရှိတဲ့အစီအမံအတိုင်းပဲကျွန်တော်တို့ကဘူဟာရနဲ့အညီကျွန်တော်စနစ်တကျဆောင်နေတဲ့အနေအထားဖြစ်ကြောင်းပြောကြားလိုပါတယ်နော်။ဒါတင်းပိုင်းနဲ့ပတ်သက်ပြီးတော့ပြောဖို့မရှိပါဘူးခဲ့။ဒီတင်းအရာလိုဒီလိုမျိုးကောင်းတာလာလာဖြစ်မှာပဲထပြီးတော့မှအင်းရယ်တိုးပြီးတော့ကောက်ကောက်နေရလုတဲ့အခါမျိုးလည်းမဟုတ်ပါဘူးခဲ့။ကျွန်တော်တို့ငကိုတွေကထုတ်ထားတဲ့အစီအမံတိုင်းသွားနေရပါမယ်
။ရဲမှူးကြီးပြောသွားတဲ့ online ပေါ်မှာပြန့်နှံ့နေတယ်ဆိုတဲ့တင်းကတော့ AA, KIA, CNF, KNU စတဲ့တပ်ဖွဲ့တွေကတိုင်းမြန်မာနယ်စပ်မှာစီးဝေးကြပြီးနေပြည်တော်ကိုဖောက်ခွဲမှုလုပ်ဖို့ကြံရွယ်ထားကြောင်းဒါဟာရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုအာရုံလှဲဖို့နဲ့ဖိအားတွေယုံနေစေဖို့ရည်ရွယ်ကြောင်းတမနာယုံကစက်တင်ဘာ16ရက်ရက်စွဲနဲ့ထုတ်ပြန်တဲ့လျှို့ဝှက်စာဆိုတာပဲဖြစ်ပါတယ်။ဒီစာနဲ့ပတ်သက်လို့ VOA ကတရားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒီလိုလျှို့ဝှက်စာပေါ်ကြားတာဟာပြည်သူလူထုစိတ်လုံခြုံမှုကင်းမဲ့အောင်ရည်ရွယ်လှုပ်ဆောင်တာမျိုးဖြစ်နိုင်တယ်လို့ယနေ့ကနိုင်ငံရေးမဂ္ဂဇင်းအက်ဒီတာချုပ်ဦးသက်စင်ကသုံးသပ်ပါတယ်
ကျွန်တော်မြင်ရပါဗျာထိတ်ဆန့်အောင်လုပ်တဲ့လုပ်ရတခုလိုပဲကျွန်တော်မြင်တယ်ကျွန်တော်တို့စက်နာချင်းစနေအောင်မနေခဲ့တယ်ကျွန်တော်မဆလတ်စနေအောင်မနေခဲ့တွေ့ကြုံရပြောလို့ရှင်တော့ဒါကတော့ပြည်သူလူထုကိုဗျာဆင်းချောက်ပြီးတော့ချောက်လှန့်ပြီးတော့အုတ်ထုတ်တဲ့မျိုးပြူပါတခုလိုပဲကျွန်တော်မြင်ပါတယ်ဒါဒီနိုင်ငံမှာဘာမှမကြည့်ရအောင်မတွေ့ရအောင်အကုန်လုံးကထိတ်လန့်တုံ့လုံးနေရတယ်မင်းငါတို့အာကူရမယ်မင်းငါတို့အာကုန်ရမယ်လို့ငါတို့စောင့်ရှောက်နိုင်မယ်ဆိုတဲ့ logic တွေကအဲ့တော့အုတ်ထုတ်လူရန်စားကအုတ်ထုတ်လူရန်စားကိုပြည်သူလူထုကနေပြီးတော့အများအားကိုးနေရမယ်ဆိုတော့ထောက်နှံ့မှုမျိုးနဲ့ဒါမျိုးလုပ်တယ်လို့ဆိုတော့ကျွန်တော်ကတော့ဒီလိုစမိတယ်ဗ
ျဒါပေမဲ့ရန်ကုန်မြို့မှာပြည်သူတွေကတော့ပုံမှန်အတိုင်းပဲနေစဉ်ဘဝကိုဖျက်ဆီးနေကြတယ်လို့ဦးသက်စင်ကပြောပါတယ
်ဒါပေမဲ့ကျွန်တော်တို့အခုနေတဲ့တောလာဆိုရှားနေတဲ့အတိုင်းဝိုင်းမှာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သိကြတယ်တော်တော်များများလေးသိကြတယ်ကျွန်တော်တို့အခုရန်ကုန်မှာဆိုလို့ရှိရင်တော့ပြောရလို့ရှိရင်ကျွန်တော်ကိုယ်ကလည်းတောလာလို့ရှားနေကျွန်တော်ကလေးလည်းတောနေကြတာပဲဒါပေမဲ့ဒီစနေပတ်သက်ပြီးထူးထူးခြားခြားတုံ့နှုတ်ထောက်လန့်နေတဲ့ပုံစံမျိုးတော့မရှိဘူးကျွန်တော်ကလည်းမရှိဘူးဒါကသုံးတရား uses နိုင်ငံရေး uses ရှိရလို့ပဲကျွန်တော်ကသုံးသပ်မိတယ်ဗ
ျဒီတော့တွင်စက်တင်ဘာ24ရက်နေ့မှာပြုလုပ်တဲ့ဘူရော့အောင်ဆန်းရုပ်ရှင်စတင်ရိုက်ကူးခြင်းမိတ်ဆက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ကိုပေါ်ကိုလေးစားပွိုင့်နဲ့အထူးခံရတဲ့ကိစ္စမှာ နိုင်ငံတော်အဆင့်လုံခြုံရေးစည်းပေါင်းနေပြီလားဆိုတဲ့မေးခွန်းတွေလူမှုကွန်ရက်မီဒီယာတွေပေါ်မှာထွက်ပေါ်နေပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပြပြသွားတာပါရှင်မြန်မာပြည်ဆိုင်ရာသတင်းလှော်တွေဒီမှာပဲရန်နာပါရစေအခုဗန်နီဇွဲလာနိုင်ငံရဲ့အခြေအနေကိုအလှည့်ပေးပါမယ်ရှင်ပြဿနာမျိုးစုံနဲ့ရင်ဆိုင်နေရတဲ့ဗန်နီဇွဲလာနိုင်ငံခေါင်းဆောင်နီကိုလတ်မာဒူရိုဟာဒီသတင်းသက်ထဲရုရှားနိုင်ငံကိုသွားပြီးအဓိကသဘောတူညီချက်တစ်စုံတရာလက်မှတ်ရေးထိုးခြင်းတော်၎င်းကြေညာခြင်းတော်၎င်းဘာမှမလုပ်ဘဲနဲ့ပြန်လည်ထွက် ွယ်ရည်ရွယ်ချက်နဲ့တွားခဲ့တာဖြစ်တယ်လို့သုံးသပ်ကြပါတယ်။သတင်းတောက်တွေဖြစ်ကြတဲ့ Ricardo Makina Olga Pablo Baru မော်စကိုကနေပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်။ဗနီဇွဲလားသမ္မတနီကိုလတ်မာဒူရိုဟာတရုတ်နိုင်ငံလိုပဲသူ့ရဲ့အင်အားကြီးမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံခေါင်းဆောင်ဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့တာပါဒီသတင်းပတ်ထဲအခုလိုတွေ့ဆုံခဲ့တာဟာမာဒူရိုအစိုးရအပေါ်ပိတ်ဆို့တံခတ်မှုတွေများပြားနေချိန်မှာသက်သာရရစီမဲ့အကြောင်းတရားဖြစ်ပါတယ်ရုရှားနိုင်ငံဟာဗနီဇွဲလားရဲ့အကြက်တဲကာလတစ်လျှောက်လုံးထောက်ခံအားပေးလာခဲ့တာဖြစ်တယ်လို့သမ္မတဗလာဒီမီယာပူတင်ကပြောပါတယ်
Вы знаете, что Россия последовательно.
You know that Russia consistently.
Russia နိုင်ငံဟာ Venezuela နိုင်ငံရဲ့အာဏာပိုင်အဖွဲ့အစည်းတွေကိုအစဉ်တစိုက်ထောက်ခံလာခဲ့ပါတယ်။အဲ့ဒီတည်းမှာသမ္မတနဲ့ပါလီမန်လွှတ်တော်လည်းပါဝင်ပါတယ်
။ Russia နိုင်ငံဟာ Venezuela မှာအထင်ကရရင်းနှီးမြှုပ်နှံနေတဲ့နိုင်ငံတစ်ခုဖြစ်ပြီး Venezuela ရဲ့ကျွေးရှင်တွေအနေနဲ့တနိုင်ငံလည်းဖြစ်ပါတယ်။ Nicolas Maduro ကတော့ရင်းနှီးမြှုပ်နှံမှုတွေပိုးပြီးတော့လှုပ်ရှားဖို့မြစ်တာရပ်ခန့်လိုက်ပါတယ်။
In todos los campos alimentarios
we are talking about a number of areas
အဓိကအဖြစ်ကျွန်တော်တို့ပြောနေတာကတော့အစားအစာကြမ်းမာရေးစွန့်ရင်နဲ့တခြားကဏ္ဍအများအပြားတနည်းပြောရရင်တော့အခွင့်အလမ်းတွေပွင့်လင်းနေတဲ့ကဏ္ဍအများအပြားမှာပုံပုံမြုံနှံဖို့ဖြစ်ပါတယ
်မာဒူရိုခီးစင်ရဲ့အဓိကရည်ရွယ်ချက်ကတော့ဗနီဇွဲလားဟာရုရှားနိုင်ငံရဲ့ထောက်ခံမှုကိုဆက်လက်မှီခိုအားထားနေတယ်ဆိုတာကိုပြသလိုခြင်းဖြစ်ပြီးစီးပွားရေးကိစ္စတွေကဒီလောက်အရေးမကြီးလာဘူးလို့ရုရှားနိုင်ငံရဲ့အကဲခတ်သူတွေကဆိုကြပါတယ်ဒီမီထရီရိုဇန်တယ်ကရုရှားနိုင်ငံလက်တင်အမေရိကသုတေသနဌာနကအကဲခတ်တူပါ
Ya не думаю, что нам нужно объяснять эту встречу какими-то.
I do not think the meeting is defined by economic.
ကောင်းဆောင်မှုတွေ့ဆုံမှုဟာအဓိကအားဖြင့်စီးပွားရေးကိစ္စမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။အခုခါမှာဗနီဇွဲလားနိုင်ငံမှာစီးပွားရေးမြှုပ်နှံမှုကြီးကြီးမားမားလုပ်ဖို့အခြေအနေကအရန်ရှုပ်ထွေးနေပါတယ်။ပထမတစ်ချက်ကကျွန်တော်တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေလုံခြုံရေးကိုဗနီဇွဲလားဘက်ကအားမခံနိုင်တဲ့အခြေအနေမရှိပါဘူး။ဒုတိယချက်ကတော့အခုလိုစီးပွားရေးရတန်ခတ်အေးအေးယူခံနေရချိန်မှာစီးပွားရေးဆိုင်ရာသဘောတူညီချက်တွေလက်မှတ်ထိုးဖို့ဆိုတာမဖြစ်နိုင်ပါဘူး။
လောလောဆယ်မှာအမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ကြားကဆက်ဆံရေးတင်းမာနေခြင်းဖြစ်တဲ့အတွက်ဒီခီးစဉ်ရည်ရွယ်ချက်ကဘာလဲဆိုတာရှင်းတယ်လို့လည်းဆိုပါတယ်ဒီမီထရီရိုဇန်တယ်ကပဲအခုလိုဆက်ပြီးတော့ပြောပြပါတယ
် Наверное, можем говорить, что правительство Мадуро
One might say that
Мадуро ဆိုရကောသူ့မတိုင်ခင်ရှာဗက်ဆိုရကောရေးကြီးတဲ့နိုင်ငံရေးမှာမိတ်တွေဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်သူတို့ဟာရုရှားနိုင်ငံမှာခရိုင်းမီးယားကိစ္စလိုနိုင်ငံတကာပြဿနာတွေတိတ်ရှုပ်ထွေးနေတဲ့အချိန်ထောက်ခံအားပေးခဲ့ကြပါတယ်ဒါကိုကြည့်ရင်ဗနီဇွဲလားဟာရုရှားရဲ့အရေးကြီးတဲ့နိုင်ငံရေးမဟာမိတ်ဖြစ်တယ်ဆိုတာသိတာပါတယ်
။နီကိုလတ်စ်မာဒူရိုရဲ့အခုရုရှားခီးစဉ်ဟာဗနီဇွဲလားပြည်သူတွေရဲ့စီးပွားရေးအဆင့်တန်းကိုတစုံတရာတိုးတက်ကောင်းမွန်လာစေမယ့်အလားအလာမရှိဘူးလို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့လို့မာဒူရိုအစိုးရမှာအင်အားကြီးမတဲ့ရုရှားနိုင်ငံလိုမဟာမိတ်တဦးရှိနေတယ်ဆိုတာပြည်တွင်းမှာစန့်ကျင်နေတဲ့သူတွေနဲ့အမေရိကန်ပြည်ထောင်စုကပါပြတ်သားလိုက်ခြင်းဖြစ်တယ်လို့လည်းပြောနေကြပါတယ်ရှင်။ဒီလိုရဲ့တာကြနေ့မနေ့ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်ကျွန်တော်တို့ရဲ့ရေဒီယိုအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com ကနေပြီးတော့လည်းအချိန်မရွေးနားဆင်နိုင်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19.25 32 နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာတိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ။ VOA American အတန်ကတောက်ကြံနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00ထိလိုင်းဒိုမီတာ24/40/51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။အခုဒုတိယပိုင်းမှာတော့အီရန်အသုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးလေ့လာနိုင်ပြီးကျမ်းမာရေးကဏ္ဍမှာတော့ခစစ်ရောင်လေးဗနာအကြောင်းအပိုင်းနှစ်ကိုအခုလိုနားဆင်ကြရမှာပါ။
ခါးပြောင်ခန္ဓာပြည့်နေပြီဆိုတော့သူကခါးရက်တောင်းကုန်းလို့ရှိရင်လက်ဖျားအမြင့်ကြီးနဲ့၆လက်မလောက်လွတ်နေတာပေါ့တချို့ဆိုရင်တပေတော့ကောင်ဆိုတဲ့အားသိကုန်ပြောင်းဒါပေမဲ့ပုံပြည့်သေးကြအောင်ဆိုရင်တော့ခါးပြည့်ကြောင
်အယုအကျော်အထုကုဆရာဝန်ဒေါက်တာချစ်စိုးကရှင်းပြသွားတာကိုနားဆင်ကြရမှာဖြစ်ပါတယ်နောက်ပိုင်းမှာတိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ရပါမယ်ရှင်အခုအရင်ဆုံးတော့ American Style Indian 3 English သင်ခန်းစာကိုဒေါ်လာလာတန်ကစီစဉ်ပို့ချပေးမှာပါရှင်
ဒီနေ့ပြန်တင်ပြမယ် idiom အသုံးကတော့
break the ice
ဖြစ်ပါလေစာလုံးပေါင်းက b r e a k break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါလေ th the ice ice the ice ကရေခဲလို့အဓိပ္ပာယ်ကတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့ဒီနေ့တော့ရေခဲတုံးကြီးပျော်သွားရလေအောင်လုပ်တာဆိုရင်လည်းမှားမယ်မထင်ပါဘူး idiom ဆိုတဲ့ device ဒီပဲကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက် idi ese ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာဖြစ်ပါလေအဲ့ဒီလိုဖြစ်လာအောင်လေအများဖြစ်ကတော့စတွေ့ကြရင်ကြံဝန်းကန်းဖြစ်နေရကကြီးစရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လို့ရှိကြပါလေအလားတူပါပဲအခမ်းအနားတစ်ခုမှာနေကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလို့ရှိကြပါလေဒီလိုလိုချင်အဖြစ်ကုတ်ပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါလေကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလာပါတလာပါပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို idiom အသုံးရ break the ice ရေလို့ရင်းညွှန်းသုံးပါလေ noun အဖြစ်ကတော့ ice breaker ရေလို့ခေါ်ပါလေ break the ice နဲ့ပတ်သက်ပြီး George Ruby ရဲ့ဥမာကတော့
Tom was very nervous as he stood in front of the crowd to give his speech so he broke the ice with a jokeand had the audience laughing
Tom nga me gun pyo bu lu au ji shi yat de kha ma tait ko sit pu ni da da bi me tu ga prithat ne yin ni aw yi sia sa pyo lite do prithat le tbo ja yin ni cha de li lu di be ya ba de u ma ko naw ta kha na sin chi cha ya aw
Tom was very nervous as he stood in front of the crowd to give his speechSo he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက်အစ်ဒီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
Break the ice.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American style idiom အသုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလတ်တန်ကစီစဉ်ပို့ချပေးနေတာဖြစ်ပါလေရှင်ကျမတို့ VOE မြန်မာပိုင်းဌာနကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို Radio အတန်ဖိုင်ဖြစ်နေရောဗီဒီယိုအဖြစ်နဲ့ပါ VOA ရဲ့ internet ဆာမျက်နှာမှာလေ့လာနိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့တိုင်းရင်သတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ခစစ်ရောင်လေးဗန္နာအပိုင်းနှစ်ကိုတင်ပြပေးထားပါရရှင်။ခစစ်ရောင်လေးဗန္နာယောဂါကိုတခြားစင်တူယိုမာယောဂါတွေနဲ့ခွဲခြားပြီးစောစောသိနိုင်တဲ့နည်းလမ်းနဲ့ကုသနိုင်တဲ့ဆေးတွေလည်းရှိလာနေပါပြီ။ထိရောက်တဲ့ကုသမှုဆိုတာတွေကရောဘယ်လိုပါလဲဆိုတာကိုအယိုးအကျော်အစစ်အထုကုနဲ့ဆေးတက္ကသိုလ်1အယိုးအကျော်အစစ်ဆေးပညာဌာနပမောက္ခဌာနမှုဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, အယိုးအကျော်အစစ်ချစ်စိုးသမားတော်ကြီးဒေါက်တာချစ်စိုးခင်ဗျာ။ကျွန်တော်တို့ဒီခါးစစ်ရောင်လေးဗန္နာယောဂအကြောင်းပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဖြစ်ရခြင်းအကြောင်းရင်းတွေနဲ့ခွဲခြားနိုင်မှုတွေလက္ခဏာတွေပေါ့နော်အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီဖြစ်လာပြီးဒီယောဂါကိုဆုံးဖြတ်နိုင်ဖို့ပေါ့နော်လိုအပ်တဲ့ဒီစက်သက်စစင်းမှုတွေနဲ့ကုသမှုတွေအကြောင်းကိုဆက်ပြောမှာပါဆရာအဲ့ဒီတော့လိုအပ်တဲ့ဒီစက်သက်စစင်းမှုတွေဘယ်လိုရှိလဲဆရာကြီး
ဒီခါးစိတ်အောင်ခါနာလေဆိုတာကအခုနောက်ပိုင်းသိတာကဒါယောဂါတစ်ခုတည်းမဟုတ်ဘဲနဲ့ယောဂါ၅ခုပေါင်းတာဖြစ်တာပေါ့နော်သူ့ကို SPA စပါလို့ခလေးပြည့်တဲ့အခါမှာအရောက်မှာပါပြီပါလာတယ်ဆိုတော့တစ်ခါလေးစီးပူစီးရင်ဖြစ်ပြီးရင်လည်းအစ်စ်တီနာတတ်တယ်အဲ့ခါမှာလည်းခါစစ်တီကရောင်းလာတတ်တယ်ပေါ့နော်ဒီခါလေးကျဝင်းပြင်းဝင်းလျှောပြီးရင်လည်းခါစစ်တီရောင်းခါစစ်အောင်ခါနာဖြစ်လာတတ်တယ်ဒီခါလေးကျတော့ဆူရီးစစ်လို့ခေါ်တာပေါ့ရေပြားမှာအကွက်တွေပေါ်တယ်လက်သေးတွေတွေ့ကုန်တယ်ပြီးလို့ရှိရင်ခါစစ်တီကရောင်းပြီးတော့နာလာတယ်အဲ့တော့ခုနကပြောတဲ့မနေ့ပိုင်းသုံးသုံးနာတယ်လှူရှမ်းလိုက်ရင်တက်တာသွားရဲ့ဆိုရင်ခါစစ်တီရောင်းလို့နာတယ်ခါစစ်ခါနာဒါခါးစည်ရောင်ပြီးတော့ပြည့်တဲ့ခန္ဓာလေးမှာမှာအင်္ဂိုင်လူးစင်းတို့ခေါ်တဲ့ပုံမှန်ပြောနေကြခါးစည်ရောင်လေးဗန္နာအပြင်ကိုအေးပြားအစ်ရောင်လေးဗန္နာတော့တုံ့ပြန်လေးဗန္နာဒါတွေလည်းဒီထဲမှာသာဆိုဝင်နေ
တယ်။ဟုတ်ကဲ့ဆရာအဲ့တော့ဒါတွေကိုအတိအကျခွဲခြားသိနိုင်လို့ပေါ့ဆရာနော်ဘလို့စစ်စေးစမ်းသပ်မှုတွေလက်ဖို့လို့လဲဆရာ
။ဒီခါးစည်ရောင်ထဲမှာရှိတဲ့လေးမျိုးထဲမှာမှာအင်္ဂိုင်လူးစင်းတို့ခေါ်တဲ့မူလခါးစည်ရောင်လေးဗန္နာဟုတ်ဖို့ကိုဒီလိုဆိုရင်ကွေးစစ်ကြီးရတာရှိတယ်။နောက်စီးစစ်ကြီးရတာရှိတယ်ပေါ့ဒီအဲ့လိုတွေစကြည့်လိုက်တဲ့အခါကျတော့မှလုံးဝပြန်ကွဲသွားတယ်။ဒါပေမဲ့ဆွေးဆစ်ဆီးဆစ်တဲ့ပုံလို့ရည်ကြည်တာကခုနကပြောခဲ့တဲ့ပြပလက္ခဏာယူတယ်။ပြည်ပြီးတော့မှခွဲရတာပေါ့။ဒီလိုမဖြစ်ခင်မှာစီးပူးစီးခြင်းလည်းမရှိဘူး။အပြည့်ဝင်လျှော်လည်းမရှိဘူး။ရေကမ်းမှလည်းကွက်တင်မပေါ်ဘူး။ခါနာတက်တဲ့ပဲ။အဲတော့ဒါမူလခါးသေးရခါနာအင်ဂိုင်လူးစင်းစပွန်ဒလိုက်တစ်လို့မှတ်တာပေါ့နော
်။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီဆက်သက်စစ်ဆေးသိရှိနိုင်တာတွေရှိသေးလားဆရာ
။ဒီလုံကတော့ခါးသေးရခါနာကိုပြန်ရယောဂလက္ခဏာမေးကြည့်တယ်။နာလမ်းမနာလားဆိုတော့ခါကိုကုန်းကန်းကြီးလိုက်တဲ့ခါကျတော့လက်ကညီကြီးကိုမထိနိုင်ဘူး။ပုံမှန်လူတယောက်ဆိုရင်တော့ခါကဖြုတ်ပြီးတော့ကြည့်လို့ရှိရင်ကုန်းကန်းလို့ရှိရင်မထက်ရက်ပြီးတော့ခြေသောက်ကိုဆက်ပြီးတော့လက်ပြားနှစ်ခါနဲ့ညီကြီးကိုလိုက်ကြည့်ပါဆိုရင်ထိလို့ရတာများတယ်ပေါ့။ခါးပြောင်ခန္ဓာပြည့်နေပြီဆိုတော့သူကခါကြီးကတောင်းကုန်းကန်းလို့ရှိရင်လက်ပြားကညီကြီးနဲ့60မလောက်လွတ်နေတာပေါ့။အချို့ဆိုရင်တပေတော့ကောင်ဆိုချက်အားတိတ်ကုန်ပြောင်း။ဒါပေမဲ့ပုံပြီးတော့ကြောင်ဆိုရင်တော့ခါးစစ်ကြီးကြောင်နဲ့ဆက်ပြီးအောင်တက်မှန်ရရှိရတယ်။ဒီမှာခါးကဝလုံးင်းလိုဖြစ်ခါးစစ်တီးကပုံမှန်ဆိုရှင်ကျက်တုံနဲ့တူကခါယူသေးလို့ပဲဆိုတော့တစ်စစ်စစ်ကလှုပ်ရှားလို့ရတယ်ဒါပေမဲ့ခါးစစ်ရောက်ခန္ဓာဖြစ်သွားပြီဆိုရင်ခါးစစ်တီးတစ်ခုနဲ့ကူကဆက်သွားပြီးတော့ဒီထဲမှာဝလုံးချောင်းကြီးထည့်ထားတယ်လို့အခုဖို့တည်နေဆက်လာတွေ့ရနောက်တစ်ခုကကျတော့အဓိကကြည့်တာကတော့စင်ပချက်ယူပေါ့စင်ပချက်ယူစစ်ကလမ်းကြီးနှစ်လိုင်းရှိနေတာကပိုးသွားပြီးတော့မှခါးစစ်ရောက်နေဆိုရှင်အဲ့ဒီကူကဆက်ထားဆက်သွားအဲ့ဒီအဲ့လောက်ဖြစ်မှုကြီးဆိုလို့ရှိရင်တော်တော်လေးနောက်ကျသွားတယ်။ဒါနဲ့ခါနာရဲလက်ကလည်းကုန်းလို့ရလို့ရှိသေးတယ်။စာပြေပြေရှင်ဆိုတယ်။ခါနာရဲဓမ္မရဲ့ကြီးတော့လည်းဓမ္မမပေါ်ဆွဲလို့ရှိသေးတယ်။အဲ့အဲ့ဒီမှာကုနိုင်တော့အကောင်းဆုံးဖြစ်တာပေါ့နော်။အဲ့ဒီမှာကုနိုင်ဖို့အကောင်းဆုံးဆိုတော့ဒီလုံကတော့နာရဲရိုးပဲဆိုရင်ထားသေးတယ်။ခဏကကုန်းလို့ရတော့မှဓမ္မရဲ့ကြီးလို့ဘလုံးကြောင်းကြီးဖြစ်နေမှာကုတယ်ဆိုတော့ဥလည်းတိတ်မထူတော့ဘူးဆိုပြီးတော့မကုကြတော့ဘူးဖြစ်ချင်တာပေါ့နော်။အခုကျ တော့မဟုတ်ခါသိရမှုဆိုရင်ဓမ္မရေးလို့လည်းမပေါ်သေးတဲ့အချိန်လှူရှားလို့လည်းရနေတဲ့အချိန်မှာအဲ့တူရအောင်လုပ်နေနေနေကြီးလာတာပေါ့အဲ့ဒီမှာစကူလက်ပြီဆိုရင်တော့လူ့ကံမဖြစ်တဲ့ဘဲနဲ့ဆက်ပြီးလှူရှားနိုင်တဲ့အချိန်မျိုးရှိတာနေတယ
်ဟုတ်ကဲ့ဆရာဒါကဟိုထိရောက်တာဆိုတော့ဘယ်လိုမျိုးသတိတာမျိုးလဲဆရာ
တန်လိုက်တတ်မှလို့ခေါ်တာပေါ့နော်အဲ့ကြည့်လိုက်လို့ရှိရင်ရှင်စီလေးတွေကရောင်နေတာဟိုစားပြီးတော့အစိုးဆုံးတွေ့နေတာပေါ့နောက်အခုနောက်ဆုံးပေါ်လာတာကတော့ဗီဇာပေါ့HLB 27လို့ခေါ်တဲ့ဗီဇာတခုအဲတွေ့နေတယ်ဆိုတော့လေဒီရင်းနှီးမှာတော့သိတာသိတယ်သူစဉ်းစားခဏခဏဒီမှာပဲဆက်လေ့ရှိတာပေါ့အခုတော့ဒါဗီဇာတခုရတဲ့မှာတင်းနေကြတယ်ဖြစ်လို့ရအောင်ဆိုပြီးတော့ဒီမှာမြန်မာနဲ့တခွက်တိုင်းညာဆက်ပေးနေပြီဆိုတော့ဒီရင်းနှီးဆိုရင်ဖိရပြန်ရအဲတော့ဒီကိုစောစောစီစီနဲ့အခုတင်နေတယ
်ဟုတ်ကဲ့ဆရာအဲတော့စောစောစီစီကုသမှုတလည်းဆရာထပ်ကူပြုနေတာပါဆရာနော်အဲတော့ကုသမှုနေထားရရောဘယ်လိုရှိလဲဆရာ
ကြီးခဲပြောက်စီပေါ့လေစီအောင်ပြောက်စီတောက်လို့ရှိရင်တော့လောကလက္ခဏာကတက်တာပေါ့လေဒါပေမဲ့အခုနောက်ပိုင်းမှာဘယ်နှစ်ခါဆိုရယ်သွေးပြူကိုထိန်းတဲ့ဈေးတွေလည်းပေါ်လာတယ်။နောက်ဒီခါးစစ်ကိုရောင်းတာကျတော့သူကထုတ်တဲ့က TNF လို့ခေါ်တဲ့ဓာတ်တစ်မျိုးထုတ်တယ်သူရဲ့မှာသွေးပြူတွေအနေပြောနေ။အဲကျူမာနက်ခရိုစစ်ဖက်တာလို့ခေါ်တယ်။အဓိကတော့ဒီနေ့တော့ကျူမာနက်ခရိုစစ်ဖက်တာဆိုတော့ကင်ဆာတွေဖြစ်လို့ရှိရင်ကင်ဆာတွေကိုတိုက်ခိုးခန္ဓာကိုယ်ရဲ့ကုဝေနကထုတ်ပြီးတဲ့ကြပေါ့။အဲ့မဲ့အကင်းစားတဲ့တက်ကကင်းစားမရှိဘဲနဲ့ထွက်လာတဲ့ခါကျတော့ခါးစစ်တွေကလာတိုက်ပြီးတော့ခါးစစ်တွေရရောက်လာ။အဲ့တော့သူ့ကိုပြန်ပြီးတော့မှကုကျင်လို့ရှိရင်အကင်းစားတဲ့ဖြစ်တော်တက်ကိုပြန်ပြီးတော့မှပိတ်တဲ့စီပြန်ပြရ။အဲ့ဇီဝကုလုံးလို့ခေါ်တာပေါ့နော်။ခန္ဓာကိုယ်ထဲမှာဇီဝဖြစ်စဉ်ပြောင်းနေဆိုတာကိုဇီဝပြစ်စီနဲ့ပြန်ကုတာ။ပြန်ကုတဲ့ခါကျတော့တခါလေယောဂရဲ့ဖြစ်စဉ်ကရပ်သွားတဲ့ခါကျတော့လူကဆင်းရဲလို့ပဲထိုးလိုက်ပြီဆိုလို့ရှိရင်ဒီဘက်နှစ်ဘက်ပြန်ကိုလူကောင်းလို့ပြန်ပြေလျှောက်နိုင်ပါလေ။ခါရီရပြန်ဖြောင်းသွားတယ်အဲဆက်ပြီးတော့လည်းမကောက်တော့အောင်ကာကွယ်ပေးတယ်ပေါ့အဲဒါကအတဲလူမှုမဲ့လို့ခေါ်တာပေါ့နော်ဒါလည်းပမာပြီးကိုမနစ်ကစားပြီးတော့တွင်းနေပြီပေါ့နော်နောက်ဣဒနာဆက်လို့ခေါ်တဲ့စီလေးရှိတယ်အဲဒါကတော့ဒီကင်ဆာဆက်ဆက်ဆိုတဲ့ကခါးစစ်ကိုသွားပြီးတော့ကတ်ဖို့ဆိုလို့ရှိရင်ခါးစစ်မှလည်းသူကလက်ခံနေဖြစ်စီလေးရှိရစ်ဆက်တာလို့ခေါ်တာပေါ့နော်အတွင်းတလန်ပေါ့အဲဦးဖေးရကျတော့အဲဒီအတွင်းတလန်ကိုအတုထည့်လိုက်ရစ်ဆက်တာအတုပေါ့ဒါဆက်တာအတုတွေထိုးထည့်လိုက်တဲ့အခါကျတော့ကတည်းကကင်ဆာတိုက်ဖြစ်လို့တက်ကအဲ့ဒလန်အတုနဲ့တွေ့သွားတော့သူကတော့ဒလန်မှတ်ပြီးတော့သွားပြီးတော့ပေါင်လိုက်တဲ့အခါမှာအဲ့ဒီကသူကပေါင်မိသွားတဲ့အခါကျတော့သူကတကယ့်ခါးစစ်ကိုမရောက်တော့ဘူးဆွေးဝေးမှလည်းခြေပြတ်သွားတာပေါ့နော်အဲ့ဒီဖေးလေးပုံမှန်ဒီမှာအခုဒီနေ့ကစားပြီးရလာပြီတခုပဲရှိသေးတယ်အဲ့ဒီဖေးကအရင်လဲစွန့်တက်တယ်အရင်လဲလွယ်တယ်ဈေးကကျတော့ဒီတာမန်ပြည်သူတွေလူငယ်လူဒလန်မျိုးနည်းနည်းလေးခဏတာတလုံးကို၅သိန်းလောက်ဖြစ်တာပေါ့နော်သူကနှစ်ပတ်ကိုတစ်ခါလောက်ထိုးရတယ်ပေါ့နော်ဒီတရာကို7သိန်းလောက်ကိုမလို့တော့ဟုတ်ကဲ့6လနေတနည်းတော့ဒီစက်ကူရမယ်ဆိုရင်တချို့လဲကြားသားတော့ကြောက်သွားတယ်ပြန်စင်းသားတယ်အဲနောက်တလားနှစ်လကတော့လာထိုးတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုနောက်ပိုင်းမှာဒီဆက်သက်စစ်ဆေးမှုတွေရောကုသမှုတွေရောပို့ပြီးတော့ထိရောက်လာလို့ပြောလို့ရတော့ဆရာနော
်ဟုတ်ပါတယ်ဒီတော့ဆိုရင်ဘာဖိတော့တော့မထူကောက်သွားတာပဲဆိုပြီးတော့မဟုတ်ကြတော့ဖိတ်လျှော့နေကြအခုတော့ဆက်သက်မှုတွေကလည်းထိကြလာပြီကုသမှုတွေကလည်းထိကြလာပြီသောသောတိသောသောကုတူအောင်လို့ပဲဖြစ်တယ်ဆိုတော့အားကြပြီးတော့လာကူကြတာပေါ့လေတော်တော်လေးများတွေ့ရ
ပါဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်ဆက်ပေးနေတဲ့ကျမကြီးအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အခုရေဒီယိုအစီအစဉ်တို့ပဲ VOA ရဲ့ TV သတင်းတော်အစီအစဉ်တွေကိုလည်းည9နာရီရေဒီယိုအစီအစဉ်ပြပချင်း Intercept 70နဲ့ Mia Set 3ဂျိုရူတို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ VOA American တန်ရဲ့တောက်ကြနေမနေ့ကင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်းသတင်းတော်ကဏ္ဍကတော့အခုလာမဲ့စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။သောရရှင်များရှင်လက်နက်ကင်ပြိပက္ခတွေအတွင်းအရက်သားတွေခြိကြိုက်ပင်းချင်းမှုတွေနဲ့ပတ်သက်လို့တိုင်းနာဒေသတွေကလွှတ်တော်ကိုယ်စားလှယ်အကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းဖြစ်ပေါ်နေပါတယ်။တိုက်ပွဲတွေကြားအရက်သားတွေရင်းစားပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပါဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932312555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@ voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းစက်ချက်တင်ကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။နေ့လေးညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ဒီအမေရိကန်တန်ကထုတ်လင်းပေးနေတဲ့ဓာတ်ရိုက်လေးလိုင်းစုနေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လင်းပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်။အခုတော့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရမှာပါ။နေဆက်ဒေတာကတိုင်းရင်သတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine Not Dairy တင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့2019ခုနှစ်အတွင်းရှမ်းပြည်နယ်ကြောင်မဲမြို့နယ်ထဲမှာမြေမြုပ်မိုင်းနင်းမိပြီးတော့ဒဏ်ရာရရှိသူ34ဦးရှိပြီးတေဆုံးသူတွေ10ဦးထက်မနည်းရှိနေပါတယ်။မွန်ပြည်သက်ပါတီကလည်းဖမ်းဆီးထိန်းသိမ်းထားတဲ့ DKBA ခွဲထွက်အဖွဲ့ဝင်6ဦးကိုတင်လွတ်ပေးလိုက်ပြီးဆိုတာနဲ့တရမအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံမှာသတင်းချက်လက်ရယူပိုင်ခွင့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးရန်အပါဝင်အချက်6ချက်ကိုတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်မှာ2019ခုနှစ်အတွင်းတိုက်ပွဲကြောင့်မြေမြုပ်မိုင်းနင်းမိဒဏ်ရာရရှိသူတွေ34ဦးရှိပြီးအဲ့ဒီကအနက်တေဆုံးသူတွေ10ဦးထက်မနည်းရှိကြောင်းတအန်းလူငယ်များအဖွဲ့ရဲ့အချက်လက်စုစည်းချက်စည်းရင်းမှာဖော်ပြထားပါတယ်တိုက်ပွဲတွေငြိမ်သွားပြီဆိုပေမဲ့ကြောင်မဲမြို့နယ်မင်းငော့အုပ်စုမှာစက်တင်ဘာလ21ရက်နဲ့22ရက်နေ့တွေမှာပဲမိုင်းနှင်းမိတဲ့ဒေသခံလူထု3ဦးရှိနေပါတယ်ကြောင်မဲမြို့နယ်ဟာလက်နက်ကင်တိုင်းသားပေါင်းစုံလှုပ်ရှားနေထိုင်တဲ့ဒေသဖြစ်ပြီးတိုက်ပွဲမကြာခဏဖြစ်ပွားတဲ့နေရာဖြစ်သလိုတိုက်ပွဲရဲ့နောက်ဆက်တွဲဖြစ်တဲ့မြေမြုပ်မိုင်းနှင်းမိတဲ့ပြဿနာကြောင့်ဒေသခံလူထုအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ထွန်းဝင်းကတော့လက်နက်ကင်တပ်ဖွဲ့အလုံးကိုရွာအနီးနဲ့ရွာတွေထဲလက်နက်ကြီးပစ်ခတ်တာမြေမြုပ်မိုင်းထားရှိတာတွေမပြုတ်လို့ဖို့တိုက်တွန်းတောင်းဆိုထားပါတယ်
။မွန်ပြည်သက်ပါတီ NNSP ကနေဖမ်းဆီးမိခဲ့တဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် TGP ခွဲထွက်ဝင်6ဦးကိုခိုင်းမြမာနယ်စပ်တနေရာမှာစက်တင်ဘာလ21ရက်နေ့ကပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်။စက်တင်ဘာလ18ရက်နေ့ကမွန်ပြည်သက်အခြေပြုဒေသတနေရာမှာဖွေးပြူချက်မရှိဘဲအခြေပြုနေတဲ့ဘူမူကြီးစောစန်းအောင်ရဲ့တပ်ဖွဲ့ဝင်6ဦးနဲ့လက်နက်9လက်ကိုမွန်ပြည်သက်တပ်ဖွဲ့တွေကနေတွားရောက်ဖမ်းဆီးထိန်းသိမ်းထားရကနေပြန်လည်လွှတ်ပေးခဲ့တာပါဘူမူကြီးစောစန်းအောင်ဦးစီးတဲ့ DKP ခွဲထွက်ဖွဲ့တို့ထိုင်းမြန်မာနယ်စပ်မှာရှိတဲ့မွန်ပြည်သက်ပါတီရဲ့တိုင်းရင်းတပ်ဖွဲ့စကန်နီးတဝိုက်မှာစကန်ချနေထိုင်လို့မရကြောင်းပြီးခဲ့တဲ့စက်တင်ဘာလ6ရက်နေ့နဲ့9ရက်နေ့ကတွားရောက်ရှင်းလင်းပြောကြားခဲ့တာကို DKP ဘက်ကလက်မခံဘူးလို့မွန်ပြည်သက်ပြောခွင့်ရနိုင်အောင်မငေးကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘူမူကြီးစောစန်းအောင်စီကိုဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အိုးထိန်ကျေးရွာကကြောင်းထိုင်ဆရာတော်အပါအဝင်ကျေးရွာအုပ်ချုပ်ရေးမှုနဲ့ကျေးရွာသားတဦးကိုအစိုးရစစ်တပ်ကဖမ်းဆီးသွားပြီးအဆက်အသွယ်မရဖြစ်နေတဲ့အတွက်မိသားစုဝင်တွေနဲ့ကျေးရွာသားတွေကစိုးရိမ်နေကြပါတယ်။ဖမ်းဆီးခံရတဲ့သူတွေကတော့အိုးထိန်ကျေးရွာကြောင်းထိုင်ဆရာတော်ကျေးရွာအုပ်ချုပ်ရေးမှုဥဝေစောထွန်းနဲ့ကားဒရိုင်ဘာကိုမြတ်မောင်တို့ဖြစ်ပြီးသူတို့ကိုစက်တင်ဘာလ20ရက်နေ့ကအလူတကူအတွက်ကားနဲ့သွားစဉ်လင်းမွေတောင်အနီးမှာအစိုးရစစ်တပ်ကဖမ်းဆီးသွားတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်အခုအခါသူတို့ကိုဘာကြောင့်ဖမ်းပြီးပြန်မထားသလဲဆိုတာမသိရတဲ့အတွက်မိသားစုဝင်တွေနဲ့ကျေးရွာသားတွေကစိုးရိမ်နေကြပါတယ
်ကချင်ပြည်နယ်ဖားကဒေသနဲ့တနိုင်းဒေသတို့မှာရွှေပြောင်းလုံးသမားတွေနေရာချထားရေးစီမံချက်ကိုရပ်ဆိုင်ပေးဖို့ကချင်ပြည်သူပါတီကနေတောင်းဆိုလိုက်ပါတယ်ပြည်နယ်စိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကဦးဆောင်ပြီးတော့ရွှေပြောင်းလုံးသမားတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းအဖွဲ့တွေဖွဲ့စည်းပြီးဖားကနဲ့တနိုင်းဒေသကိုရွှေပြောင်းလုံးသမားဖြစ်တဲ့ရောက်ရှိနေတဲ့အနေနဲ့ရရကလုံသားတွေကိုနေရာချထားရေးဆောင်ရွက်နေတာကြောင့်ကန့်ကွက်ရတာဖြစ်တယ်လို့ကချင်ပြည်သူပါတီ GSPP ရဲ့ဒုဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ်လာမယ့်2020ထွေထွေရွေးကောက်ပွဲအတွက်လည်းကချင်ပြည်နယ်ကကချင်ပါတီတွေအတွက်ရွှေပြောင်းလုံးသမားတွေနေရာချထားရေးကိစ္စကစိန်ခေါ်မှုတရနေနဲ့ရှိနေတယ်လို့ GSPP ပါတီကပြောပါတယ် ကချင်ပြည်သူပါတီအနေနဲ့အစိုးရရဲ့ရွှေပြောင်းလုံးသမားများနေရာချတာရေးစီမံချက်နဲ့ယာယီအိမ်ထောင်စုထုတ်ပေးမဲ့အစီအစဉ်ကိုရပ်ဆိုင်ပေးဖို့စက်တင်ဘာလဆိုင်းကလေးကနိုင်ငံတော်အစိုးရကိုတင်ပြထားပြီးအခုလ20ရက်နေ့မှာလည်းပြည်နယ်အစိုးရဖွဲ့နဲ့တွေ့ဆုံခဲ့ပေမဲ့လည်းတိကျတဲ့ဖြေတဆုံးတွေရမရရှိသေးဘူးလို့ကချင်ပြည်သူပါတီကတာဝန်ရှိသူတွေကပြောပါတယ်
ကရင်ပြည်နယ်မြဝတီမြို့မှာတရုတ်နိုင်ငံသားတွေဝင်ရောက်နေထိုင်မှုများပြားလာပြီးတိတက်ခံလူထုနဲ့လည်းမကြာခဏပဋိပက္ခဖြစ်ပွားလာပြီးတဲ့နောက်တရုတ်စာနယ်တည်တံ့ရေးတာထားတဲ့ကြော်ညာဆိုင်ပုတ်တွေဖြုတ်ပေးဖို့တိတက်ခံတွေစုပေါင်းတောင်းဆိုမှုကြောင့်အခုလ18ရက်နေ့ကစပြီးမြို့နယ်စီပင်တာဝန်ရှိသူတွေကနေလိုက်လံဖြုတ်သိမ်းနေပါတယ်အခုလစမ်းပိုင်းကဖအံမြို့မှာလည်းဟိမင်းခန့်ဆက်လို့ရေးကုမ္ပဏီအမည်နဲ့တရုတ်နိုင်ငံသားတွေနေအိမ်10လုံးကျော်ငားပြီးဆိုင်ပုတ်တင်ရုံးဖွင့်ထားခဲ့တာကြောင့်လဝကကနေဝင်ရောက်စစ်ဆေးခဲ့ပြီးတဲ့နောက်ဖွင့်ထားတဲ့ကုမ္ပဏီရုံးခန်းတချို့ကိုလက်ရှိအချိန်မှာပိတ်ထားခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာ3ရက်ကြာကျင်းပခဲ့တဲ့ပထမအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံမှာသတင်းအချက်အလက်ရယူပိုင်ခွင့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးရန်အပါအဝင်အချက်6ချက်ကိုတောင်းဆိုလိုက်ပါတယ်။ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုနိုင်ငံရေးကနေတင်ဆက်ပေးထားပါတယ်။
BNI ကနိုင်ငံတကာမြန်မာသတင်းဌာနရဲ့ဥက္ကဋ္ဌနမ်ဖိုကေကသတင်းချက်လက်ရယူပိုင်ခွင့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့ပိုင်းရင်းမီဒီယာညီလာခံမှာတောင်းဆိုခဲ့တယ်လို့ပြောပါတယ
်ဒီစားတဲ့ဘီရတာကြီးတို့ BNI နဲ့ကလည်းတာမီဒီယာနဲ့ကဒီကွက်တစ်ခုကိုလည်းခါကြတော့ဒီ right to information ကနေပြီးတော့အခြေခံပြောတော့ BNI နဲ့ကဒီ right to information ကိုဒီတော့အဲဟိုမြန်မာနိုင်ငံကိုတော့ကျွန်တော်ကစီးရဲသူတွေနဲ့ပေါ့ပေါ့ဆောင်တော့တိုက်ဆောင်သွားမယ်ဒီ right to information ကိုတော့ပါမယ်
အဲ့ဒီဥပဒေကိုအများဆုံးပြဋ္ဌာန်းပေးဖို့တောင်းဆိုချက်ပါဝင်မီဒီယာဥပဒေနေဥပဒေတွေကိုတိုင်းနာပါတာနဲ့ပါတာပြန်ဆိုထုတ်ဝေပေးဖို့မီဒီယာပတ်ပိုးသူတွေအနေနဲ့လည်းဒေတာလိုက်သတင်းဌာနတွေကိုဤပညာပိုင်းပဏာရေးပိုင်းဆက်လက်ကူညီပေးထားဖို့လာမယ့်2020အထွေထွေရွေးကောက်ပွဲမှာသတင်းရယူခွင့်အတွက်နိုင်မြေနေရာကတ္တမှုမရှိဘဲလွတ်လပ်စွာသွားလာရယူခွင့်ရှိဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ကချင်ပြည်နယ်ဝန်ကြီးချုပ်တောက်တာထက်အောင်ကလက်ရှိမြန်မာနိုင်ငံရဲ့အနေထားရသတင်းမီဒီယာတွေရဲ့ခန့်ကန့်တာအရေးကြီးကြောင်းဖို့ပွဲခန်းနားမှာပြောဆိုလိုက်ပါတယ်
။ကျွန်တော်နိုင်ငံနဲ့တူတဲ့နိုင်ငံဒီဖြစ်နိုင်ငံမှာဘယ်နိုင်ငံမှမရှိဘူးလို့ကျွန်တော်ကတော့ဒီလိုမြင်တယ်ဗျ။ဘာကြောင့်လဲဆိုရင်လက်လက်ကန်တိုင်းသားအဖွဲ့အစည်းတွေအများဆုံးနိုင်ငံနိုင်ငံရေးပါတီနဲ့အများဆုံးနိုင်ငံငင်းချမ်းရေးမရသေးတဲ့နိုင်ငံအဖက်ဖက်မှာချွတ်ချုံကြသေးတဲ့နိုင်ငံဆိုတဲ့နိုင်ငံကြီးတက်တလာပေါင်းစုံနဲ့ပြည့်နေတဲ့ကျွန်တော်နိုင်ငံကြီးဆိုတော့အင်မတာမှချုပ်ချွေးပြီးတော့ခက်ခဲတဲ့ပြည်သားနဲ့ပြည်စုံတဲ့နိုင်ငံကြီးပေါ့လေဒီလိုနိုင်ငံမှာဒီသဒ္ဒတမန်တိုင်ဆိုတဲ့ဒီမီဒီယာမန်တိုင်ကြီးကအင်မတာမှအရေးကြီးပါတယ်
စတေမာလာ16ရက်နေ့ကနေ17ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့တရမအကြိမ်မြောက်တိုင်းမီဒီယာညီလာခံမှာတိုင်းဒါမီဒီယာမူဝါဒမူကြမ်းတစ်ခုပေါ်ထွက်လာရေးအတွက်ဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့တိုင်းဒါဒေတာဆိုင်ရာသတင်းသမားတွေပုံမထွက်လာရေးအတွက်ဆောင်ရွက်သွားဖို့ဆုံးဖြတ်ခဲ့ကြပါတယ်ခင်ဗျာ
ဆက်ပြီးတော့စင်တုတ်ကွေမြောက်တုတ်ကွေလို့မြန်မာနိုင်ငံကအမည်ပေးခေါ်ဆိုတဲ့တုတ်ကွေမျိုးဟာရှမ်းပြည်နယ်တင်းမှာလည်းဖြစ်ပွားမှုများပြားနေပါတယ်ဒီအကြောင်းကိုနမ်ဟောင်းကနေစူးစီးတင်ဆက်ပေးပါမယ်ရှင်
ချစ်ကွန်ကန်ရလို့ခေါ်တဲ့တုတ်ကွေးယောဂါဟာကူးဆက်လွယ်တဲ့ယောဂါဖြစ်ပြီးဒီတုတ်ကွေးကိုဆေးကုသမှုထက်ကြိုတင်ကာကွယ်သင့်တယ်လို့ဒေါက်တာနန်ကင်နုံဖောင်ကအခုလိုပြောပါတယ်
ချီကွန်ကညာလို့ခေါ်တဲ့စင်တုတ်ကွေးယောဂါကဘာကြောင့်ဖြစ်တုံးဆိုလို့ရှိရင်ယောဂါကိုကူးစက်ခံထားရတဲ့အဲ Aedes aegypti လို့ခေါ်တဲ့ချင်မျိုးသားပေါ့နော်အဲ့ချင်မနေပြီးတော့မှလူကိုကိုက်တယ်သူရဲ့သူတို့ရနေတဲ့ဆင်လူတွေရဲ့ကိုခံတာတဲ့ကိုယောဂါကဝင်ရောက်ပြီးတော့မှကူးစက်ရခြင်းပဲဖြစ်ပါတယ်ချင်ကိုက်မခံအောင်နေရမှာအဓိကပေါ့နော်ခုလောလောဆယ်ရတော့ချီကွန်ကညာကိုဗိုင်းရပ်စ်ကိုရောက်စီတဲ့ဆီဆိုရောမှာကောက်ပဲဆီပြပါရည်လည်းမရှိသေးပါဘူးအဲတော့မလို့မဖြစ်အောင်မဲ့ချူတင်ကောက်ပဲပြီးနေတာကတော့အကောင်းဆုံးပ
ါစင်တုတ်ကွေးယောဂါလက္ခဏာကိုယောဂါကူးစက်ခံရတဲ့တောင်ကြီးမျိုးကစိုက်ကွန်လျန်ကအခုလို့ပြောပါတယ
်ညာကတော့အိတ်လည်းမပြောဘူးပူလည်းပူတယ်အဆောင်မချုံလည်းအေးတယ်ဒါမဲ့ဆောင်ချုံနေချင်းအရန်ပူတယ်ပြီးတော့ချွေးတွေလည်းထွက်တယ်အဆောင်ဖဲတော့အရင်အေးတယ်အဲ့လိုမျိုးခံစားနေရပြီးတော့တကူလုံးကြိုက်ချဲတယ်စားလည်းမစားချင်ဘူးပြီးတော့ရှင်တို့ကြိတ်ပြောက်တော့မယ်ဆိုတော့ ကျွန်တော်တကူလုံးဟွာအနီဆစ်ဆစ်တွေထွက်လာတယ
်။ရှမ်းပြည်တောင်ပိုင်းလင်းခင်းမြို့ကကတင်နေရာဆန့်ခရိုင်ပြည်သူစေယုံကြီးမှာလူနာအများစုဟာစင်တုတ်ကွေးရောဂါကူးစက်ခံရသူတွေဖြစ်တယ်လို့တာဝန်ကျဆရာမယင်းကပြောပါတယ
်။လန်ခိုးနဲ့တဲ့ဟိုဟာပေါ့လေးပုံမှာ၃ပုံလောက်ကတော့ဖြစ်နေကြတယ်
ကိုခန့်အားအပေါ်မူတည်ပြီးတော့ယောဂါဟာ၅ရက်ကနေတပတ်အထိကြာမြင့်မှပျောက်တာဖြစ်တယ်လို့သိရပါတယ်။သို့ပေမဲ့ယောဂါကြောင့်လူနာသေးဆုံးတာတော့မရှိဘူးလို့ဒေါက်တာနန်ကင်နုံဖွန်ကပြောပါတယ
်။ချီကွန်ကညာနဲ့ပတ်သက်ပြီးရောမှာအဲယောဂါကြောင့်မလို့လူနာသေးဆုံးရတာမျိုးတော့မရှိဘူး။ဒါပေမဲ့အဲယောဂါဝင်နေတဲ့အတွက်ကြောင့်မလို့ကိုခန့်အားတွေကနေပြီးရောမှာလှုပ်ဆောင်နေတဲ့ဒီကိုခန့်အားအပိုင်းနဲ့ပတ်သက်တဲ့ဟာတွေကအပြောင်းလဲတွေဖြစ်သွားလို့ရှိရင်တော့သွေးပေါင်ကျတာတွေပါဖြစ်တတ်တယ်။ထွက်သားရန်နာကျင်နာတွေဖြစ်တတ်တယ်ပေါ့နော
်ချီကွန်ကိုင်းယားဗိုင်းရပ်စ်ဟာအာရှအာဖရိကဥရောပနဲ့အမေရိကတိုက်တို့ရှိနိုင်ငံပေါင်း60ကျော်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့10နှစ်တာကာလအတွင်းမှာတကြော့ပြန်လဲကူးစက်ပြန့်ပွားခဲ့တာဖြစ်တယ်လို့လဲကျန်းမာရေးဌာနကတည်င်းထုတ်ပြန်ထားပါတယ
်အခုဆက်ပြီးတည်င်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
2019ခုနှစ်အတွင်းရှမ်းပြည်နယ်ကြောင်မဲမြို့နယ်မှာမြေမြုပ်မိုင်းနှင်းမိဒဏ်ရာရရှိသူ34ဦးရှိပြီးသေဆုံးသူတွေ10ဦးထပ်မံရှိကြောင်းတအန်းလူငယ်များအဖွဲ့ကနေအချက်အလက်စုစည်းထားပါတယ်။မွန်ပြည်သက်ပါတီ NMSP ကနေဖမ်းဆီးတင်တင်ထားတဲ့တိုးတက်တော်ဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKPA ခွဲထွက်အဖွဲ့ဝင်6ဦးကိုထိုင်းမြန်မာနယ်စပ်တနေရာမှာပြန်လွတ်ပေးလိုက်ပြီးဖြစ်ပါတယ်။
တော်ရရှိတဲ့အခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလာကဏ္ဍကိုကြာသာပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတောက်ကြနေမနေ့ကမှနောက်တစ်ချိန်နားဆင်နိုင်ကြပါရရှင်။အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနာ yı စာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကန္တာတုတ္တဆုံလဲအမေရိကန်တခွင်နဲ့သိပ်ပန်တဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါလိမ့်ရှင်။ကိုတောက်ကြနေမနေ့ကထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။သတင်းပေတူရဲ့ဖော်ထုတ်ချက်ကိုအခြေခံပြီးတော့သူ့ပေါ်မှာတရားဆွဲဆွနိုင်ရေးစုံစမ်းနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွတ်တော်ဒီမိုကရက်အမတ်တွေနဲ့သတင်းမီဒီယာတွေကိုဝေဖန်ထုတ်နှက်လိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကနေဝါရှင်တန်မြို့တော်ကိုပြန်လာတဲ့ကြက်တပရီးနေမှာပဲသမ္မတထရမ့်ကဒီမိုကရက်တီရဲ့လောက်ရဟာဆက်ဆရာကောင်းတဲ့လောက်ရဖြစ်ကြောင်းပြောကြားခဲ့တာပါ။ဆော်ဒီအာရေဗျနိုင်ငံတွင်းမှာလေကြောင်းကနေတိုက်ခိုက်ခံရမှုတွေနောက်ထပ်ထပ်ပြီးတော့မဖြစ်ပွားစေရတဲ့ဒုံးကျည်တန်းကာကွယ်နိုင်တဲ့ Patriot ဒုံးကျည်ပစ္စံတစ်ခု Raider စနစ်၄မျိုးနဲ့ American တပ်သား400လောက်ကို American ကာကွယ်ဝင်ကြီးဌာနကနေဆော်ဒီအာရေဗျနိုင်ငံကိုဆစ်လွတ်ပေးပို့လိုက်ပါတယ်။ရွှေငြာဒုက္ခတဲ့ရီကိုတက်တဲ့နိုင်ငံမှာအခြေချရေးဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကလမ်းဖွင့်ထားတယ်လို့နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူမိုမန်ကသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။တကယ်လို့ရွန်ဂျာဒုက္ခသည်တွေကိုခေါ်ယူဖို့အတွက်စိတ်ဝင်စားတဲ့နိုင်ငံရှိလာမယ်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကနေကြိုးဆိုချောင်းလဲပြောကြားခဲ့ပါတယ်။မြန်မာထိုင်းနဲ့မလေးရှားနိုင်ငံတွေကြားမှာချိတ်ဆက်လှုပ်ရှားနေတဲ့လူမှောင်ခိုကိန်းတကိုင်းကိုမလေးရှားရဲတပ်ဘက်ကဖြုတ်ခွင်းလိုက်ပါတယ်။ဒီမှာမလေးရှားနိုင်ငံသားဂိုင်းကောင်းဆောင်ပါဝင်လူ89ဦးကိုဖမ်းဆီးရမိတာဖြစ်ပြီးမြန်မာနိုင်ငံသား66ဦးကိုဖမ်းဆီးထိန်သိမ်းထားတယ်လို့ပြောပါတယ
်။တောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါ။ဒီကနေ့မနေ့ခင်အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dallas Smith ဖြစ်ပါတယ်ရှင်။အခုညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 10683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီလိုသောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွားညိုပါရှင်။
This program has come to you from the Voice of America, Washington.